စာနယ်ဇင်းသတင်းမီဒီယာဟာပြည်သူသဘောထားကိုသွားမိုးနိုင်တာကြောင့်ဒီလုပ်ငန်းပိုင်ရှင်ဟာအခြားလုပ်ငန်းရှင်တဲ့ဩဇာအရှိန်အဝါကြီးမားတယ်လို့ယူဆကြပါတယ်။ဥပမာတန်းကျွယ်တတိခရိုနီတူဟာသတင်းစာထုတ်ဝေလိုက်တာနဲ့ပြည်သူလူထုကိုဩဇာလွှမ်းမိုးနိုင်မယ့်အခြေအနေကိုရောက်ရှိလာပါတယ်။ဒါကြောင့်လဲအာဏာရှင်စာနယ်အစိုးရတွေဟာသတင်းမီဒီယာကိုကိုယ်ပိုင်ဝါရဖြန့်လုပ်ငန်းအဖြစ်အသုံးပြုတာဖြစ်ပါတယ်။အခုတော့သတင်းမီဒီယာဥပဒေပြဋ္ဌာန်းပြီးအစိုးရရဲ့ကိုယ်ပိုင်မီဒီယာအခန်းကဏ္ဍကိုအခြေခံလာအောင်စီစဉ်နေပါတယ်။ထူးခြားတာကပုဂ္ဂလိကပိုင်သတင်းစာရှိလာတာဖြစ်ပါတယ်။ဒီထဲမှာပါတီပိုင်ခရိုနီပိုင်နဲ့မိသားစုပိုင်ဆိုပြီးသုံးမျိုးရှိပါတယ်။ပိုင်ဆိုင်မှုလည်းအနည်းနဲ့အများရှိလာပါတယ်။ပုဂ္ဂလိကပိုင်မီဒီယာများလေလေအမြင်အမျိုးမျိုးကိုသိနိုင်လေလို့ဆိုပေမဲ့စာနယ်ဇင်းများလာတိုင်းအမြင်တွေများလာမယ်လို့မပြောနိုင်ပါဘူး။အတင်းလိုက်နိုင်မှုခွေးချမ်းစိတ်ဖြာသုံးတရာမှာအားနည်းမှုနဲ့ငွေကြေးအကန့်အသတ်ရှိမှုကြောင့်သတင်းစာဆောင်အများစုဟာကျောင်းတူတန်ခွဲဖြစ်နေပါတယ
်မြန်မာပြည်မှာရုပ်မြင့်သံကြားအစီအစဉ်တွေကိုအစိုးရပိုင်းနဲ့ပုဂ္ဂလိကပိုင်းဆိုပြီးခွဲနိုင်ပါတယ်နိုင်ငံခြားကထုတ်လွှင့်တဲ့ TV အစီအစဉ်တချို့လည်းပြသခွင့်ပေးထားပါတယ်ရန်ကုန်နဲ့မန္တလေးမှာ TV ကြည့်သူအများဆုံးရှိပါတယ်မြို့ပြအခြေအနေကိုလိုက်ပြီး TV ကြည့်သူရှိပေမဲ့ FM ရေဒီယိုတွေပေါ်လာတဲ့အခါ TV ကြည့်သူနည်းသွားတယ်လို့ဒီမနက်ကမှာ2012ကထုတ်ဝေတဲ့မြမမီဒီယာသုံးသပ်ချက်အစီအခံစာမှာဖော်ပြပါရယ်ရေဒီယိုအတန်လွင့်လုပ်ငန်းမှာတော့အစိုးရပိုင်းတစ်ခုနဲ့ပုဂ္ဂလိကပိုင်း9ခုရှိပြီးစာနယ်ဇင်း3ဝလောက်ရှိပါတယ် FM ရေဒီယိုလင့်ကွင့်ရသူအများစုဟာအစိုးရနဲ့နှိစက်တဲ့ခရိုနီနဲ့ဗိုလ်ချုပ်သားသမီးတွေဖြစ်ပါတယ်ဥပမာ Cherry FM ကိုဇေကဘာဥခင်ရွှေရဲ့သမီးကတည်ထောင်ပြီးပြန်ကြားရေးဝန်ကြီးနဲ့နှိစက်သူကမန္တလေး FM ကိုထောက်ပါတယ်
တေဂီတာနဲ့စီဝါရေးကြော်ညာကိုအဓိကထားတဲ့ရေဒီယိုတွေဖြစ်ပါတယ်။ဒါကြောင့်ပုဂ္ဂလိကရေဒီယိုနဲ့ရုပ်မြင်သံကြား TV တွေများလာပြီးမြဖြောပြေးရေးနဲ့စီဝါရေးကိုသာဦးစားပေးတဲ့အတွက်သတင်းနားထောင်လူသူဟာနိုင်ငံခြားအသံလွင့်ဌာနတွေဖြစ်တဲ့ VOA နဲ့ BBC ကိုအားကိုးနေရတော့ပဲလို့ဆိုပါတယ်။စင်ရချမ်းသာမြွေရေဒီယိုသုံးနိုင်တဲ့အတွက်ကျေးလက်ဒေသမှာရေဒီယိုနားထောင်သူတွေများလာပြီးမြပုဂ္ဂလိကပိုင်း FM ရေဒီယိုတွေဟာအစိုးရရဲ့ဟာခွက်ကိုဖြေဆန်းနိုင်တဲ့ရည်ချင်းကင်းမဲ့နေတာတွေ့ရတယ်လို့ဒန်မတ်နိုင်ငံထုတ်အစီရင်ခံစာမှာဖော်ပြထားပါတယ်။နှစ်ပေါင်းများစွာသတင်းထင်ချန်ခဲ့တာဟာအစိုးရရဲ့ဟာခွက်ဖြစ်ပါတယ်။ခရိုနီပိုင်းသတင်းမီဒီယာဟာသတင်းမှန်ကိုဖော်ပြဖို့စိတ်မဝင်စားဘဲစီးပွားရေးအကျိုးအမြတ်ကိုဦးစားပေးတာထင်ရှားပါတယ်
။အစိုးရအနှစ်50ကြီးစိုးခဲ့တဲ့သတင်းမီဒီယာမှာပုဂ္ဂလိကလုပ်ငန်းတွေကိုပါဝင်ခွင့်ပေးတာဟာအသွင်ကူးပြောင်းရေးမှာလိုအပ်ပါတယ်။ဒါပေမဲ့ပြည်သူအကျိုးစီးပွားကိုမြင့်တင်နိုင်ပါမလားပြည်သူလိုအပ်ချက်ကိုဖြည့်ဆည်းနိုင်ပါမလားစတဲ့တန်တရားတွေပေါ်ထွက်လာပါတယ်အစိုးရပိုင်းစာနယ်ဇင်းရေဒီယိုရုပ်မြင်သံကြားနဲ့ရှင်တွဲပြီးဘလို့စခန်းသွားမှလဲဆိုတဲ့ပြဿနာရှိပါတယ်ကြော်ညာလုပ်ငန်းအားကောင်းလို့စာနယ်ဇင်းအများအပြားပေါ်ထွက်လာတာဖြစ်တာမို့မြို့ပြအခြေခံတဲ့သတင်းမီဒီယာသာဖြစ်နေပါတယ်မြန်မာသတင်းမီဒီယာလောကမှာ80ရာခိုင်နှုန်းဟာအတွေ့အကြုံနှုတ်နယ်သေးတဲ့လူငယ်တွေဖြစ်ပါတယ်သတင်းမီဒီယာသင်တန်းတစ်ခါတရံလှုပ်ပေးတာမျိုးရှိပေမဲ့အများစုကတော့ကိုယ်တူကိုယ်တိုင်နဲ့စ조사လုပ်နေကြရပါတယ်
။မြန်မာသတင်းဓမ္မတွေစွန့်ရင်ထက်မြက်လာအောင်သင်တန်းတွေပေးဖို့နဲ့သတင်းပညာဘွဲ့ပေးနိုင်တဲ့အထိဆောင်ရွက်ဖို့လိုအပ်ကြောင်းလွန်ခဲ့တဲ့မတ်လရန်ကုန်မှာကျင်းပတဲ့မီဒီယာညီလာခံမှာဆွေးနွေးသွားကြပါတယ်။တစ်ဖက်သက်ဝါရဖြန့်လာတဲ့အစိုးရသတင်းမီဒီယာကိုပြည်သူမီဒီယာအဖြစ်အသွင်ပြောင်းဖို့ကိစ္စကိုလည်းဆွေးနွေးတာတွေ့ရပါတယ်။ဒီလာကကိုပြန်ကြားရေးဝန်ကြီးဌာန UNESCO Denmark နဲ့ပြင်သစ်မီဒီယာအဖွဲ့အစည်းတွေကဦးစီးကျင်းပတာဖြစ်ပါတယ်။သတင်းပညာအရေးအသွေးရှိမရှိဆိုတာဟာလွတ်လပ်တဲ့အချိန်ကာလအနည်းအများပေါ်မှာမူတည်ပါတယ်။လွတ်လပ်တဲ့အချိန်ကာလကြာရှည်လာတဲ့အခါမှာအရေးအသွေးရှိတဲ့စာနယ်ဇင်းကိုသာပိဋကကလက်ခံလာပါလိမ့်မယ်။အလုပ်လုပ်ရင်းပညာရှာကြတဲ့လုပ်ငန်းဖြစ်ပါတယ်။အနည်း90လွတ်လပ်မှုစိတ်သုံးခဲ့ပြီးအခုမှလွတ်လပ်မှုအရသာစတင်ခံစားရတဲ့တိုင်းပြည်မှာစာနယ်ဇင်းအရေးသွေးထက်မြက်ဖို့အချိန်ယူရပါလိမ့်မယ်။ဒါပေမဲ့ဆက်လက်ရပ်တည်နိုင်ရေးအတွက်စီးပွားရေးကြော်ညာကိုအဓိကအားကိုးနေတဲ့စာနယ်ဇင်းဟာသတင်းပညာတိုးတက်ရေးကိုအာရုံစိုက်နိုင်ပါမလားဆိုတာစဉ်းစားစရာဖြစ်နေပါတယ်ခင်ဗျာ။